Baghdad မြို့တောင်ပိုင်းမှာအသေးခံဘုံးခွဲမှုတစ်ခုကြောင့်လူ80အနည်းဆုံးသေဆုံးသွားပြီးမိကျွမ်းနေတဲ့ခန္ဓာကိုယ်ရုပ်အလောင်းအမြောက်အများကိုအမည်နာမဖော်ထုတ်နိုင်ဖို့တပ်ဆိုင်ရာတွေကကြိုးစားနေပါတယ်။မူဆေးကျစ်မြို့ကဒတ်စီကားတစ်စင်းရဲ့အနီးမှာအသေးခံဘုံးခွဲသူကသူ့ခန္ဓာကိုယ်မှာတပ်ဆင်ထားခဲ့တဲ့ပေါက်ကွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာဖြစ်ပြီးအဲ့ဒီစနေနေ့ညနေပိုင်းဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုဟာပြင်းထန်လွန်းတဲ့အတွက်အနီးအနားကအိမ်တွေမိလောင်သွားခဲ့ပြီးလူ80ကျော်လက်ဒဏ်ရာရပါတယ်။ဘက်ဒန်တို့ဒေတာအတော်များများမှာဒီကနေ့အသေးခံဘုံးခွဲမှုတွေဖြစ်ပွားပြီးအီရတ်နိုင်ငံသားအနည်းဆုံး10ဦးသေဆုံးတယ်လို့လည်းအာဏာပိုင်ကပြောပါတယ်။ဒီတော်တွင်အီရတ်နိုင်ငံမြောက်ပိုင်းကီယာကွတ်မြို့မှာကားလမ်းထောင်ဘုံးကြောင့်အမေရိကန်စစ်သား2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ဒီကနေ့မှာပဲအီရတ်နိုင်ငံတောင်ပိုင်းမှာတော့ရေနံတွင်းအလုံသမားထောင်ပေါင်းများစွာကလုခနဲ့တခြားခံစားခွင့်တွေတိုးမြှင့်ရရှိဖို့အတွက်တရက်ကြာဆန္ဒပြခဲ့ကြပါတယ်။